ကျောင်းတော်မြို့နယ်တဲကကျေးရွာတွေကိုတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့အရက်သားတွေထိခိုက်တိစုံတန်ရတာရှိနေပါတယ်။မြို့သားမြို့မှာလည်းကာကွယ်တပ်ဖွဲ့တွေကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ကြဆုံးတဲ့အထိပြစ်ထန်ခဲ့ပါတယ်။မြညာခေအထူးစစ်စီရင်နောက်ဆုံးရအခြေအနေတွေကိုကိုသားညူကပြောပြပါမယ်
။မန္တလေးတိုင်းကျောက်ပောင်မြို့နယ်တွေကကျေးရွာတွေဖြစ်တဲ့မြင်းကြံကုန်းနဲ့စူပီကုန်းကျေးရွာတွေကိုစက်တင်ဘာလ၁ရက်နေ့ညနေပိုင်းကစစ်တပ်ဘက်ကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတွေတိုက်ဆုံထိခိုက်ခဲ့တယ်လို့သိရပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်မြင်းကြံကုန်းကျေးရွာတွေကနေတည်ပုံကိုထိမှန်ပေါက်ကွဲပြီးတော့မိသားစုဝင်၄ဦးနေရာတွင်တိုက်ဆုံ၂ဦးဒဏ်ရာရတယ်လို့တောင်သာပြည်သူ့ကော်မတီတပ်ဖွဲ့ကတောင်ရှိသူကိုကြည်စတားကပြောပါတယ်
။မြင်းကြံကုန်းကျေးရွာကိုဘုံနဲ့ဟိုဒင်းနဲ့ဘုံသုံးကြိမ်လာကျေးသွားတယ်။ဒီလူပေးတော့ဒိန်းနဲ့လေးဦးဒီဆုံးမြေောက်ကြရတဲ့တော်ကိုရအဲ့လိုပြောလိုက်ရတယ်။မြေောက်ကိုကျေတော့ဟိုအရင်ကျင်းနေရှိုံတူကျွန်တော်တို့ပို့ပေးထားပါရဲ့ဟိုဆက်မဆိုးရင်ရတော့ပါဘူးခင်ဗျအဲရွာကိုကြားလာပါရဲ့ရွာကိုကြားရွာကိုကြားတော့ကျင်းဒီ၄နိုင်တော့ဆိုပါရွာကိုကြားတော့အဲ့ဒီကဲကိုလာပါရဲ့ဟုတ်ကဲ့
လေကြောင်းတက်ခိုက်မှုမဖြစ်ခင်တည့်ရက်လို့ဩဂတ်စ်လ30ရက်နေ့ကတော့မြင်းကြံခရိုင်2စစ်စီနေမြေစုမှုရေးအတွက်ကာဝေးတပ်ဖွဲ့တွေဘက်ကမထီလာကြောက်တော့လမ်းပိုင်းမှာစစ်ဆင်မှုတွေလုပ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တွေလိုက်ပါတဲ့မော်တော်ယာဉ်တစ်စင်းကိုပြစ်ခတ်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့ဒီပြစ်ခတ်မှုမှာရဲတပ်ဖွဲ့ဝင်တချို့တစ်ဆုံးခဲ့လို့ဝန်ထမ်းတချို့ကလည်းဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီနောက်ရမှာပဲကြောက်တော့မြို့နယ်တွေကကြီးရော်တွေကိုစစ်ကောင်စီကအခုလိုဘုံကျဲတက်ခိုက်လာတာလို့ဆိုပါတယ်။စစ်ကောင်စီရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေကိုရောနောက်တည့်ရက်လေကြောင်းတက်ခိုက်မှုဖြစ်စဉ်ကိုပါစစ်ကောင်စီဘက်ကထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မြင်းကြံခရိုင်ထူးစစ်စီဆိုပြီးတော့တော်လိုင်းတပ်တွေဘက်ကငဇုံမြို့နယ်မြို့သားမျိုးရဲစခန်းကိုစက်တင်ဘာလ၁ရက်နေ့မနေ့စောပိုင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နှစ်ဖက်အကြမ်းဆုံးရှိတဲ့အထိပြင်းထန်ခဲ့တယ်လို့သိရပါရယ်။စစ်ကောင်စီတပ်ဖက်ကလေကြောင်းတက်ခိုက်တာတွေရှိတဲ့အတွက်ရဲစခန်းကိုမသိမ်းပိုက်လိုက်နိုင်ဘူးလို့တိုက်ပွဲအခြေအနေကိုသိတဲ့ဒေသခံတွေကပြောပါရယ
်။မနေ့ရက်နေ့တပ်ကြီးတို့မှာ5နာရီဝဲလောက်မှပြန်ထုတ်တာစတမ်းမရလာဘူးဒီလိုပါကအကြောင်းတုံးတုံးနဲ့ဓာတ်ပြီးတော့မှဝါလို့လိုက်တာလေဖြစ်ကူလာတာဖြစ်ကူလာတာတတူပတ်တော့လင်းနေလာပြီလားလင်းနေလာပြီလားဒီကြောင်းပုံကြောင်းတော့ပေါ့ဗျာဟုတ်ပါလေရတာပေါ့ကြောင်းမှုတွေကတော့ကိုဘက၃ယောက်ဒီလိုပါကနေရောက်ပြီလေလို့ကြားရ
ငဇွန်မြို့နယ်ထဲမှာငမားကြီးမြို့သားငဇွန်မြို့နယ်ရဲစခန်း၃ခုရှိပြီးတော့ငမားကြီးရဲစခန်းကိုပြီးခဲ့တဲ့ August 19ရက်နေ့မှာကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မြို့သားရဲစခန်းကိုဆက်လက်တိုက်ခိုက်နေတာလည်းဖြစ်ပါတယ်ခင်ဗျာ